မင်္ဂလာပါရှင်2019ခုနှစ်ဇူလိုင်လ29ရက်တနင်္လာနေ့ညနေပိုင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ1925-32တို့ကနေတိုက်ရိုက်နားဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါ။ခုညနေခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပိုင်းသတင်းတွေကိုနားလောက်နဲ့ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ။ဟောင်ကောင်ဆန္ဒပြပွဲတွေမှာရုံးဝင်းဆန်ခတ်ပြစ်တာကိုစတင်ကြဖို့တရုတ်တာဝန်ရှိသူတို့ကဟောင်ကောင်လူထုကိုနှိုးဆော်ပါတယ်။အမေရိကန်လူညုံရေးဆိုင်ရာသမ္မတဒေါ်နယ်ထရန့်ရဲ့အကြံပေးပို့ကိုအောက်ဂုတ်လလယ်မှာနှုတ်ထွက်တော်မယ်လို့သမ္မတကကြေညာပါတယ်။တရုတ်စီကနေလက်နက်ခရမ်းတန်ချိန်ထောင်ပေါင်းများစွာဝယ်ယူထားတယ်လို့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်။ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့ရိုဟင်ဂျာတွေနေရပ်ပြန်ရေးဒီမြန်မာအစိုးရကိုယ်စားလှယ်အဖွဲ့ကကော့ဆက်စ်ဘဇာဒုက္ခသည်စခန်းထဲကရိုဟင်ဂျာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ
် And we try to explain the preparations for their return and we have in principle agreed to
ဘင်္ဂလားဒေ့ရှ်ကိုရောက်နေတဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝင်ရဲ့ပြောကြားချက်နဲ့အတူနားဆင်ရဖို့ရှိပြီးရခိုင်ပြည်နယ်ထဲမှာတော့ NGO ဝန်ထမ်းတအူးကိုစစ်ဖက်ကဖမ်းဆီးစဉ်ပြစ်ခတ်မှုကြောင့်တရားရသွားတဲ့အကြောင်းကိုလည်းပြောပြပါမယ်နိုင်ငံတကာသတင်းလွှာထဲမှာအမေရိကန်သမ္မတရွေးကောက်ပွဲအတွက်ဒီမိုကရက်တစ်ပါတီတွင်သမ္မတလောင်းနေအချင်းချင်းစကားဆစ်ထိုးပွဲအကြုံမြင်ကွင်းကိုလည်းနားဆင်နိုင်ပါတယ်ရှင်အခုအရင်ဆုံးတော့ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နန်းလောင်တို့ကပြောပြပါမယ်ရှင်
ဟောင်ကောင်လူထုအနေနဲ့ရုံးဝင်းဆန်ခတ်အခြေအနေကိုစန့်ကျင်ကြဖို့တရုတ်အစိုးရတာဝန်ရှိသူတို့ကဒီကနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံသမားတို့ဟာမတိမကျင်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွဆွဲလိုက်ပါတယ်။တရုတ်အစိုးရရဲ့ဟောင်ကောင်နဲ့မကာအိုရေးရာယုံပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေးမှူးကယ်ရီလမ်ကိုတရုတ်အစိုးရကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။ဟောင်ကောင်မှာတနင်္လာနေ့ညကစန္ဒပြသူတွေနဲ့အဓိရုပ်နေနေရဲ့ရက်ဘွဲကြားထိတ်တိုက်တွေ့ပြီးရက်ဘွဲကမြေရုပ်ပုံတွေရဘာကြီးတွေနဲ့ပြစ်ခတ်ဖြိုခွဲပြီးတဲ့နောက်တရုတ်အစိုးရဘက်ကအခုပြောဆိုချက်ထွက်လာတာပါရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားရုံးဝင်းဆန်ခတ်ဆက်ဖြစ်လာတာနဲ့အမျှတရုတ်အစိုးရဆက်သွယ်ညှိနှိုင်းရေးယုံကိုဆန္ဒပြသူတွေမရောက်နိုင်အောင်တားဆီးဖို့နောက်ဆုံးနည်းလမ်းဖြစ်တဲ့မီဂိုငွေနဲ့ရဲတပ်ဖွဲ့ကပြစ်လွတ်ခဲ့ပါတယ်ဆန္ဒပြသူတွေကရှေ့တိုးဖို့နိုင်ရည်အတော်ကြာကြိုးစားခဲ့ကြပေမဲ့မီဂိုငွေတံကိုမခံနိုင်တာကြောင့်နောက်ဆုတ်သွားခဲ့ကြပါတယ်ငင်းကြတဲ့ဆန္ဒပြပွဲတွေကိုနှိမ်နင်းနေတဲ့ဟောင်ကောင်အစိုးရကိုဆက်ပြီးအန်တုသွားဖို့အခိုင်အမာဆုံးဖြတ်ထားတယ်လို့ဆန္ဒပြသူအများအပြားကပြောပြီးဒီမိုကရေစီနှိမ့်ချရွေးကောက်ပွဲတွေလုပ်ဖို့ရဲတပ်ဖွဲ့ရဲ့လုံဆောင်ပုံအပေါ်တိကျလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုလုပ်ဖို့တောင်းဆိုကြပါတယ်။ရာဇဝမှုကျူးလွန်တယ်လို့ဆွဆွဲခံထားရသူတွေကိုတရုတ်နိုင်ငံမှာတရားစစ်ဆေးရေးဟောင်ကောင်ကနေလွှဲပြောင်းပေးမဲ့ဥပဒေကြမ်းကိုကန့်ကွက်တဲ့အနေနဲ့လွန်ခဲ့တဲ့နှစ်လနီးပါးကစလို့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲကြီးတွေဖြစ်နေတာပါ။ဥပဒေမူကြမ်းကိုအစိုးရကဆိုင်းငံ့ထားပြီးဖြစ်ပေမဲ့ကန့်ကွက်သူတွေကတော့လုံးဝရုပ်သိမ်းမှုတောင်းဆိုနေကြတာဖြစ်ပါတယ်။
အမေရိကန်သမ္မတအင်ပီရိုနဲ့မူဝါဒပိုင်းဆိုင်ရာမကြာခဏအခြေအတင်ဖြစ်ခဲ့သူအမျိုးသားထောက်လိုင်းရေးအကြီးအကဲဒန်ကုတ်ထားနှစ်နှစ်တာတာဝန်ထမ်းဆောင်ခဲ့ပြီးတဲ့နောက်မှာတော့ရာထူးကနှုတ်ထွက်တော်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာပါတယ်။ကုတ်ဩဂုတ်လ15ရက်နေ့မှာရာထူးကနှုတ်ထွက်မယ်လို့သမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာတင်ငွေတွေကရေးခဲ့တာပါ။နိုင်ငံအတွက်စွန်းစွန်းတမန်တာဝန်ထမ်းဆောင်ခဲ့တဲ့အတွက်ကျေးဇူးတင်ကြောင်းလည်းသမ္မတထရမ့်ကရေးပါတယ်။ကုတ်ဟာ2018ခုနှစ်မှာအမျိုးသားထောက်လိုင်းရေးအကြီးအကဲရာထူးကိုစတင်ထမ်းဆောင်ခဲ့သူဖြစ်ပြီးအမေရိကန်ရဲ့ရုရှားဆိုင်ရာမူဝါဒမြောက်ကိုရီးယားနျူကလ িয়ার လက်နက်အစီအစဉ်အီရန်က2015နျူကလ িয়ার လက်နက်သဘောတူညီမှုကိုချိုးဖောက်ခဲ့သလားစတဲ့အမေရိကန်မူဝါဒတွေနဲ့ပတ်သက်ပြီးတော့သမ္မတထရမ့်နဲ့သဘောထားချင်းမတိုက်ဆိုင်မှုတွေမကြာခဏဖြစ်ပေါ်ခဲ့တာပါအမျိုးသားထောက်လှမ်းရေးအကြီးအကဲနေရာကိုသမ္မတထရမ့်ကိုထောက်ခံသူတက်ကစ်ပြည်နယ်ကိုစားပြု Republican လွှတ်တော်အမတ်ဂျွန်ရက်ကလစ်ကိုနှမစင်းတင်သွင်းမယ်လို့သမ္မတထရမ့်ကပြောပါတယ် Mr. ရက်ကလစ်ဟာအထူးလေးစားပွဲအမေရိကန်အစိုးရရှင်နေဟောင်းသူဖြစ်ပြီးခေါင်းဆောင်နိုင်တဲ့အရေးချင်းရှိသူဖြစ်တယ်လို့လည်းသမ္မတထရမ့်ကဖော်ပြပြောဆိုပါတယ်
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ကကျက်သွန်ဖြူအစားအစာပွဲတော်မှာတနင်္လာနေ့ကတနက်သမားတဦးဝင်ပစ်တာကြောင့်လူ3ယောက်ထက်မနည်းသေဆုံးသွားတယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဂီရိုင်းမြို့မှာကျင်းပတဲ့အစားအစာပွဲတော်မှာရိုင်ဖယ်တနက်နဲ့လူတယောက်ကဝင်ပစ်သွားတာလို့ရဲတပ်ဖွဲ့ကပြောပါတယ်။နောက်ထပ်လူ15ယောက်ဒဏ်ရာသွားပြီးမဲ့တနက်ပစ်ခံရတာကြောင့်ဒဏ်ရာရတာလားဆိုတာတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ဒေသစံတော်ချိန်ညနေ 9:41 မိနစ်လောက်မှာအခင်းစဖြစ်ပြီးတနက်သမားကိုရဲတပ်ဖွဲ့ကချက်ချင်းလိုက်ရှာပြီးတော့ထိတ်တိုက်တွေ့ပြီးတဲ့နောက်ပစ်တက်လိုက်တယ်လို့ဂီရိုင်းမျိုးရတပ်ဖွဲ့အကြီးကစကော့စမစ်တီကပြောပါတယ်။တနသမားလူတန်လျာရှိသူဟာခြံစည်းရိုးကိုဖြတ်ပြီးတော့ပွဲတော်ထဲဝင်ခဲ့ပုံရတယ်လို့ရတပ်ဖွဲ့အကြီးကစမစ်တီကပြောပါတယ်။ပွဲတော်ကိုလာတဲ့သူတွေဟာလူညုံရင်းဂိတ်တွေမှာရှာဖွေရေးဆက်တွေကိုဖြတ်ပြီးတော့မှဝင်ရတာဖြစ်တယ်လို့ပါလာတဲ့အိတ်တွေကိုလည်းစစ်ဆေးခံကြရတာပါ။ဘာဖြစ်ခဲ့လဲဆိုတဲ့အတိအကျကိုသိရဖို့စုံစမ်းစစ်ဆေးသူတွေတညလုံးလုပ်ကန်ခဲ့ကြပါတယ်။အခုချိန်ထိတော့ဘာကြောင့်ပစ်ခတ်တယ်ဆိုတဲ့အကြောင်းရင်းကိုမသိကြသေးပါဘူး။ နှစ်စဉ်ကျင်းပတဲ့သုံးရကြာဆားစာပွဲတော်မှာဒေသတွင်းအဖွဲ့အစည်းအသီးသီးတွေရံမုံငွေရှာဖို့လူထောင်ပေါင်းများစွာဝင်ပြီးလှူဝါပေးကြပါတယ်
အမေရိကန်ပြည်ထောင်စုနဲ့အီရန်နိုင်ငံကြားတွေ့ဆုံဆွေးနွေးမှုတွေမှာမြင်သာထင်သာရှိတဲ့ရလဒ်ကောင်းတွေထွက်ပေါ်ဖို့ဆိုရင်ဆွေးနွေးမယ့်အကြောင်းအရာကိုအခြေခံပြီးညှိနှိုင်းမှသာလျှင်ဖြစ်နိုင်မယ်လို့အီရန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူအဘတ်မိုဆိုဗီကဒီကနေ့ပြောပါတယ်။ဒါပေမဲ့အမေရိကန်ပြည်ထောင်စုဘက်ကပြောဆိုဆွေးနွေးဖို့ဆန္ဒရှိပုံမရဘူးလို့လည်းသတင်းစာရှင်းလင်းပွဲတစ်ခုမှာမိုဆာဗီကပြောဆိုသွားတာကို Press TV ရုပ်သံဌာနကနေတိုက်ထုတ်လွှင့်သွားပါတယ်။2015ခုနှစ်ကအီရန်နဲ့နိုင်ငံတကာကသဘောတူညီမှုရထားတဲ့အီရန်နျူကလ িয়ার သဘောတူညီမှုစာချုပ်ကနေအမေရိကန်နောက်ထွက်လိုက်ပြီးအီရန်အပေါ်ပြင်းထန်တဲ့စီးပွားရေးတန်းခါပိတ်ဆို့မှုတွေချမှတ်လိုက်တဲ့အတွက်နိုင်ငံကဆက်ဆံရေးတွေတင်းမာနေတာပါလက်မှတ်ရေးထိုးထားတဲ့ကြံနိုင်ငံတွေဘက်ကလည်းစာချုပ်ပါအချက်အလက်တွေကိုလိုက်နာဖို့ပြက်ကွက်ခဲ့တဲ့အတွက်ဆိုပြီးအီရန်ကကတ်တတ်ထားတဲ့ယူရေနီယံပိုင်ဆိုင်မှုကိုတိုးမြင့်လိုက်တယ်လို့ယူရေနီယံတန့်စင်မှုတွေကိုလည်းပြန်ပြီးလှုပ်လာနေတာပါအီရန်နိုင်ငံခြားရေးဝန်ကြီးမိုဟာမက်ဂျာဗတ်ဆာရီဖ်ကလည်းအမေရိကန်အစိုးရအနေနဲ့အီရန်ပေါ်ချမှတ်ထားတဲ့တန်းခါပိတ်ဆို့မှုတွေကိုရုပ်သိမ်းပေးမယ်ဆိုရင်အီရန်အနေနဲ့လည်းစုံစမ်းစစ်ဆေးမှုတွေကိုပို့ပြီးတော့လှုပ်ခွင့်ပေးသွားမှာဖြစ်တယ်လို့ဂျူလိုင်လ19ရက်နေ့ကပြောကြားထားပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 9လိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရီကနေတနင်္လာညနေပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ပြောပြနေပါတယ်ကမ္ဘောဒီးယားနိုင်ငံဟာဒီရုပ်နိုင်ငံကနေလက်နက်ခရံတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောပါတယ်ကမ္ဘောဒီးယားရေတဲအခြေစိုက်စခန်းတစ်ခုကိုတရုတ်သင်္ဘောတွေအသုံးပြုခွင့်ပေးထားတဲ့ကျိုးဝဲသဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုငြင်းပယ်ပြီးတဲ့နောက်ရပိုင်းတွင်မှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုထုတ်ပြောလိုက်တာပါ။ Sihanoukville စိတ်ကမ်းမြူနာက Ream ရေတဲအခြေစိုက်စခန်းမှာတရုတ်သင်္ဘောတွေစက်ကပ်ဖို့နဲ့လက်နက်ခရံတွေတူလောင်ထားဖို့ခွင့်ပြုတဲ့သဘောတူညီချက်မူကြမ်းတစ်ခုအကြောင်း The Wall Street Journal ကပြီးခဲ့တဲ့သတင်းပတ်မှာရေးသားဖော်ပြခဲ့ပါတယ်။ကမ္ဘောဒီးယားတာဝန်ရှိသူတွေကသတင်းတော့အတော်များများကိုရေတဲစခန်းကိုလှည့်လည်ကြည့်ရှုဖို့တကားမှမဖြစ်ဘူးတဲ့ခီးစဉ်တစ်ခုတောက်ကြံလေးကစီစဉ်ပြသခဲ့ပြီးတော့ Wall Street Journal ပါသတင်းမှန်မှန်မှုဆိုတာပြဖို့ကြိုးစားခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ကလည်းအဲ့ဒီသတင်းဟာလောက်ကြံသတင်းလို့ဆိုပြီးထပ်ငင်းဆိုခဲ့ပေမဲ့တရုတ်စီကလက်နက်ဝယ်ယူထားတာနဲ့ဆိုင်တဲ့အသေးစိတ်ကိုမပြောစဘူးထူးထူးခြားခြားပြောခဲ့တာပါ။နောက်ထပ်လက်နက်ခရံတန်ချိန်ထောင်ပေါင်းများစွာဝယ်ဖို့ကျွန်တော်ညွှန်ကြားခဲ့ပြီးအခုအဲ့ဒီလက်နက်ခရံတွေတင်ပေါ်နဲ့လာနေပါပြီလို့ဘာတွေဝယ်ထားတယ်ဆိုတာကိုရှင်းမပြပဲဝန်ကြီးချုပ်ဟွန်ဆန်ကပြောခဲ့တာပါတရုတ်စီကနေအရင်လုံးကဝယ်ထားမှုတဲ့လက်နက်ခဲယမ်းဒေါ်လာတန်း290ဘူးအပြင်ဒီနှစ်မှာနောက်ထပ်ဒေါ်လာတန်း40ဘူးဝယ်ထားတယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကပြောပါတယ်သူဆိုအပြင်တရုတ်သမ္မတရှီကျင်းဖင်ကလက်ဆောင်ပေးတာဆိုတဲ့တရုတ်ရန်မုံငွေနဲ့အားကစားယူတစ်ခုစောင့်နေတဲ့လုပ်ငန်းခွင်ကိုတွားကြည့်ချိန်တွင်ဝန်ကြီးချုပ်ဟွန်ဆန်ကအဲ့လိုပြောသွားတာပါ
အာဖဂန်နစ္စတန်နိုင်ငံမှာကာဒဇင်းကိုပုံခွဲပြီးတော့တနတ်တွင်နဲ့ပါပြစ်ခတ်တိုက်ခိုက်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူ20ထက်မနည်းသေဆုံးပြီးတော့50ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။အာဖဂန်အစိုးရတပ်ဖွဲ့ကလူ85ဦးထက်မနည်းကိုလည်းကယ်တင်ခဲ့ရတယ်လို့အတမရှိသူတွေကပြောပါတယ်။အာဖဂန်ရဲ့ထောက်လှမ်းရေးအကြီးအကဲဟောင်းအမိုလာဆလတ်ဦးဆောင်တဲ့ AGD ပါတီရုံးဆက်ရာခြံဝင်တစ်ခုထဲကိုအသေးခံမုံခွဲသမားအတော်များများကလက်နက်အပြည့်နဲ့ဒရဂျန်ဝင်တိုက်ခဲ့ကြတယ်လို့မျက်မြင်သက်သေတွေ့လူတွေနဲ့တာဝန်ရှိသူတွေကပြောပါတယ်။ဆလတ်ဟာလာမယ့်ရွေးကောက်ပွဲမှာအဝင်ပြိုင်မဲ့လက်ရှိသမ္မတအာရှဖ်ဂန်နီရဲ့သူသမ္မတအလောင်းလည်းဖြစ်ပါတယ်။ခြံဝင်ထဲကိုအကြမ်းတခြားအကြမ်းဖက်သမားတွေဝန်နိုင်အောင်ပောက်ကွဲရေးပစ္စည်းအပြည့်တင်ဆောင်လာတဲ့ကာဒဇင်းကိုအဝင်ဂိတ်မှာအကြမ်းဖက်သမားတို့ကစပြီးတော့ဖောက်ခွဲခဲ့တာပါ။အဲ့ဒီအကြမ်းဖက်တိုက်ခိုက်ရေးသမားတွေကိုအားနဲ့သွားအောင်လို့အာဖဂန်ကွန်မန်ဒိုအဖွဲ့ကလည်းအလင်းမြောင်းဝိုင်းပြီးတော့တိုက်ခိုက်ခဲ့ကြတာပါ။လာမယ့်တနင်္ဂနွေနေ့မှာစတင်မဲ့သမ္မတရွေးကောက်ပွဲမတိုင်ခင်ခပူးမြို့ကမဲဆွယ်စီယုံပွဲမှာသမ္မတဂန်နီနဲ့သူ့သမ္မတလောင်းဆလတ်တို့တက်ရောက်ပြီးနိုင်ပိုင်းအကြမ်းမှာပဲဒီတိုက်ခိုက်မှုဖြစ်ပွားခဲ့တာပါ။ခုထိတော့တိုက်ခိုက်မှုနဲ့ပတ်သက်ပြီးတော့ဘယ်သူကမှသူတို့လက်ချက်အဖြစ်ပြောဆိုရမှရှိသေးပါဘူး။ခပူးမှာလက်တလုံးမကြာခဏဖြစ်ပွားနေတဲ့အကြမ်းဖက်တိုက်ခိုက်မှုတွေကတော့သူတို့လက်ချက်အဖြစ်တာလီဘန်တွေနဲ့ IS Islamic အုပ်စုကိုတစ်ဆာခံတဲ့သူတွေကပြောဆိုထားပါတယ်
။ရုရှားတိုက်ခိုက်ကောင်းဆောင် Alexei Navalny ဟာဓာတ်ရုအစိတ်ခတ်ခံရတာဖြစ်နိုင်ခြေရှိတယ်လို့သူ့ရဲ့ဆရာဝန်ကပြောပါတယ်။ Navalny ကိုဆေးဥမှာသောတွေ့ပြီးတဲ့နောက် Dr. Anastasia Vasilieva ကသူ့အရေပြားမှာအစိတ်တင်ပြီးဘာမှမသိတဲ့ဓာတ်ရုအစိတ်တစ်ခုကြောင့်အရေပြားပျက်စီးသွားခဲ့တယ်လားဆိုတာထည့်စင်းစားနေပါတယ်လို့ပြောပါတယ်။ထောင်နဲ့ရ30ကြာခံနေရတဲ့ Navalny ဟာအာဏာပိုင်တွေရဲ့အပြောအဖျင်စိုးရွားတဲ့ဓာတ်မတည့်မှုတစ်ခုကြောင့်ဆိုပြီးတနင်္လာနေ့မနက်ပိုင်းကစေယုံတင်လိုက်ရတာပါရုရှားအတိုက်ခံခေါင်းဆောင်ဖြစ်တဲ့နယ်ဗယ်နီဟာမျက်နာမှာစူးစူးရွေးပါရောင်ရမ်းနေပြီးအရေပြားမှာအနီကွက်တွေနဲ့စေယုံတင်လိုက်ရတာလို့သူရဲ့ပြောခွင့်ရမျိုးသမီးခီရာယာမယစ်ကပြောပါတယ်ဒီလိုတတ်မတည့်တာမျိုးအရင်တုန်းကတခါမှမဖြစ်ဘူးလို့လည်းပြောခွင့်ရကပြောပါတယ်နယ်ဗယ်နီကုသမှုခံယူနေတဲ့စေယုံရန်ကုသတဲ့တယောက်ကနယ်ဗယ်နီဟာစိတ်ကျဉ်တဲ့ဆရာအခြေအနေမှာရှိနေပြီလို့အနောက်နိုင်ငံတွေကသတင်းဌာနတွေကိုဒီကနေ့ပြောပါတယ် ဒီကရက်စနေနေ့ကမော်စကိုမြို့တော်မှာခွင့်ပြုချက်မရှိဘဲဆန္ဒပြပွဲလုပ်ဖို့နှိုးဆော်တယ်ဆိုပြီးနယ်ဗညီကိုပြီးခဲ့တဲ့သတင်းပတ်မှာထောင်နိုင်ရက်30ချမှတ်ထားတာပါ။အဲဒီစနေနေ့ကဆန္ဒပြပွဲအတွင်းလူပေါင်း1300ကျော်ကိုရဲတပ်ဖွဲ့ကဖမ်းဆီးခဲ့တယ်လို့ဆန္ဒပြပွဲတွေကိုနှိမ့်နင်းတဲ့အခြေအနေကိုစောင့်ကြည့်တဲ့တီးခြားလွတ်လပ်တဲ့အဖွဲ့တစ်ဖွဲ့ကပြောပါတယ်။ပြီးခဲ့တဲ့နှစ်တွေအတွင်းနယ်ဗညီဟာအကြိမ်ကြီးတရားစင်လောက်ထောင်ချခံခဲ့ရပြီးထောင်ထဲမှာရက်200ကျော်နေခဲ့ရပြီးပါပြီ
။ဥရောပသမဂ္ဂ EU ကနေသဘောတူညီမှုမရဘဲပရတိန်နိုင်ငံခွဲထွက်ရမယ့်အဖြစ်မျိုးကနေရှောင်ရှားနိုင်ဖို့ဆိုရင် EU ဘက်ကသူ့ရဲ့အနေအထားကိုအလျှော့ပေးဖို့လိုတယ်လို့ပရတိန်နိုင်ငံကဒီကနေ့တင်းနှင်းလာနေမှာပဲတတိပေးလိုက်ပါတယ်။သဘောတူညီမှုနဲ့ခွဲထွက်တာမျိုးကိုပရတိန်ဘက်ကလိုလားတာဖြစ်တဲ့အတွက် EU ဘက်ကသူ့ရဲ့အနေအထားကိုပြင်ဖို့လိုတယ်လို့ပရတိန်နိုင်ငံခြားရေးဝန်ကြီး Dominic Raab ကပြောပါတယ်။ဥရောပသမဂ္ဂနဲ့ကောင်းမွန်တဲ့သဘောတူညီမှုရဖို့လိုလားကြောင်းနဲ့ဥရောပသမဂ္ဂဘက်ကအလျှော့မပေးတဲ့အချက်လည်းအတော်များများရှိနေတယ်လို့လည်းဝန်ကြီး Raab ကပြောဆိုသွားပါတယ်။ EU ဘက်ကအလျှော့မပေးဘဲနဲ့တင်းခံနေမယ်ဆိုရင်တော့ဗြိတိန်ဘက်ကလည်းသဘောတူညီမှုတွေမရတဲ့ခွဲထွက်ရေးအတွက်ပြင်ဆင်ထားဖို့လိုတယ်လို့ပြောဆိုသွားပါတယ်
။ကြားမျိုးစေ့ဟာဒီကနေ့ကဘာမှာရှားပါးတဲ့ဘဝစီရင်နေဝင်နေပါပြီ။ဒါပေမဲ့လည်းကြားကိုနိုင်ငံတော်အထိမ်းအမှတ်တဲ့ဘဝဖြစ်သတ်မှတ်ထားတဲ့အိန္ဒိယနိုင်ငံကဒီအခြေအနေကိုပြောင်းလဲဖို့အပြင်းထန်စူးစမ်းနေပါတယ်။၄နှစ်အတွင်းမှာတင်အိန္ဒိယကြားကောင်ရေဟာ2200ကနေ3000နီးပါးထိတိုးလာပါတယ်။2010ပြည်နှစ်ကဆိုရင်အိန္ဒိယကြားကောင်ရေဟာ1400အထိကျသွားခဲ့တာပါ။အခုဆိုရင်အိန္ဒိယဟာကြားတွေအတွက်ကမ္ဘာပေါ်မှာဘေးရန်အကင်းဆုံးနေရာတစ်ခုဖြစ်နေပါပြီ။အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီက2022ခုနှစ်မှာကြားကောင်ရေနှစ်ဆတိုးရမယ်ဆိုတဲ့ရည်မှန်းချက်ကိုလွန်ခဲ့တဲ့6နှစ်ကရုရှားနိုင်ငံစိန့်ပီတာစပတ်မြို့မှာချမှတ်ခဲ့တာပါ။ကျွန်တော်တို့အိန္ဒိယနိုင်ငံအနေနဲ့ဒီရည်မှန်းချက်ကို၄နှစ်စောပြီးပြည့်မီခဲ့ပါပြီလို့2018ခုနှစ်အိန္ဒိယနိုင်ငံလုံးဆိုင်ရာကြားကောင်ရေခန့်မှန်းချက်အစီရင်ခံစာကိုဒီကနေ့ထုတ်ပြန်ချိန်မှာပြောသွားပါတယ်။ဒါဟာသမိုင်းဝင်အောင်မြင်မှုပါပဲလို့လည်းဝန်ကြီးချုပ်မိုဒီကပြောပါတယ်။ဒါပေမဲ့လည်းကြားရိုင်းတွေရဲ့ရေရှည်အနာဂတ်ဘေးကင်းလုံခြုံရေးအတွက်အများကြီးလုပ်ရအောင်မယ်လို့အိန္ဒိယတောယန်ဒရီဆန်ကာကွယ်ရေးအဖွဲ့ကိုထူထောင်သူဘယ်လင်ဒါရိုက်ကပြောပါတယ်ခင်ဗျာ
။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသရင်းနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့နတ်လောင်တို့ပြောပြပေးသွားကြတာပါရှင်။အခုဆက်ပြီးတော့နာဆင်ရမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးရိုဟင်ဂျာတွေနေရပ်ပြန်ရေးစုနေနေတဲ့အခြေအနေကိုပြောပြမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးအတွက်အဲဒီကမွတ်စလင်ဒုက္ခသည်ခေါင်းဆောင်တွေနဲ့တွေ့ဆုံဆွေးနွေးနေပါတယ်။ဒုက္ခသည်တွေနေရပ်ပြန်ရေးအစီအစဉ်ဆောင်ရွက်ထားမှုတွေကိုရှင်းလင်းပြောဆိုခဲ့ပြီးဒုက္ခသည်တွေနဲ့ဆက်လက်ညှိနှိုင်းသွားဖို့ရှိတယ်လို့လည်းမြန်မာကိုယ်စားလှယ်ခေါင်းဆောင်ကသတင်းထုတ်တွေကိုပြောခဲ့ပါတယ်။ဒီအကြောင်းကိုသားညွန့်ဦးဆက်ပြီးတော့ပြောပြပါမယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မြန်မာဆွေရကူစလေဖွဲ့ဟာရိုဟင်ဂျာဒုက္ခသည်တွေနေရပ်ပြန်ရေးနဲ့ပတ်သက်လို့ရိုဟင်ဂျာခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးဒီတွေ့ဆုံမှုဟာအပြုသဘောဆောင်တယ်လို့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။2018ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနောက်ပိုင်းမြန်မာစစ်တပ်ရဲ့နေမီရှင်းလင်းရေးစစ်ဆင်ရေးတွေကြောင့်ရခိုင်မြောက်ပိုင်းကမွတ်စလင်ဒုက္ခသည်9000ကျော်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ရတာပါ။ဒီမတန်ခင်ကတည်းကလည်းရိုဟင်ဂျာဒုက္ခသည်2000လောက်ဘင်္ဂလားဒေ့ရှ်နိုင်ငံမှာခိုးလုံနေရတာမဟုတ်လို့ရိုဟင်ဂျာဒုက္ခသည်ရေအတွက်ဟာတသန်းနီးပါးအထိကိုအဲဒီမှာရှိလာခဲ့ပါတယ်။ဒါကြောင့်မလို့ဒီဒုက္ခသည်တွေကိုစီစစ်လက်ခံပြီးတော့ပြန်လည်နေရာချထားပေးဖို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရနှစ်ဖက်ကြားလွန်ခဲ့တဲ့နှစ်နှစ်ကလေးကသဘောတူလက်မှတ်ထိုးခဲ့ပါတယ်။ဒါပေမဲ့လက်တွေ့မှာအကောင်အထည်ကမဖြစ်ခဲ့ပါဘူး။ဒါကြောင့်မလို့ဒီသဘောတူညီချက်အတိုင်းအစီအစဉ်တွေပြန်ဆနိုင်ဖို့မြန်မာအစိုးရနိုင်ငံကြီးဝန်ကြီးဌာနအမြင်အတွင်းဝင်ဦးမြင့်သူဦးဆောင်တဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုဒီရဲ့ပိုင်းနဲ့ကိုရောက်ရှိနေတာဖြစ်ပါတယ်
။ And we try to explain the preparations for their return and we have in principle agreed to
ကျွန်တော်ပြန်လာနိုင်ရင်ပြင်ဆင်ဆောင်ရွက်နေတာတွေကိုစူးစမ်းရှင်းလင်းခဲ့ပါတယ်။မူအားဖြင့်ဆိုရင်တော့အကြောင်းအရာ၃ရက်ကိုဆက်ဆွေးနွေးသွားဖို့သဘောတူထားပါတယ်။ဒီတဲကတစ်ချက်ကတော့ဆက်ပြီးတော့သူတို့နဲ့ထိတွေ့စကားပြောသွားဖို့ပါ
။ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့ဒုက္ခသည်များဆရာမဟာမင်းကြီးကတော့မြန်မာကိုယ်စားလှယ်တွေနဲ့ရိုဟင်ဂျာခေါင်းဆောင်တွေဆွေးနွေးမှုဟာအပြုသဘောဆောင်တယ်လို့မှတ်ချက်ပေးပြီးဆက်လက်ညှိနှိုင်းဆွေးနွေးဖို့လိုမယ်လို့ဆိုပါတယ်။မြန်မာနိုင်ငံထဲမှာမျိုးဆက်၃ဆက်လောက်နေထိုင်ခဲ့သူတွေအတွက်နိုင်ငံသားအဖြစ်လျှောက်ထားခွင့်ရရှိမှာဖြစ်ပြီးတကယ်လို့သူတို့တွေနိုင်ငံသားဖြစ်သွားမယ်ဆိုရင်သူတို့ကတဆင့်သူရဲ့သားသမီးတွေတဖြည်းဖြည်းနဲ့နိုင်ငံသားဖြစ်လာလိမ့်မယ်လို့မြန်မာကိုယ်စားလှယ်အဖွဲ့ရဲ့ခေါင်းဆောင်အမြင့်သူကသတင်းတောက်တွေကိုပြောပါရယ်ရိုဟင်ဂျာဒုက္ခသည်တွေဘက်ကတော့သူတို့ကိုလက်တလောအဖြစ်သတ်မှတ်ပြီးမဲ့ MVC နိုင်ငံသားစီစီရေးကတ်တွေကိုလက်မခံလူပဲနဲ့သူတို့ဟာငကူကလေးကမြန်မာနိုင်ငံသားဖြစ်ပြီးသားလူတွေပါဆိုပြီးအခိုင်အမာပြောနေပါရယ်ဒါအပြင်သူတို့နေရပြန်ရေးမှာမူရင်းနေရာတွေမှာပြန်နေထိုင်ခွင့်ရဖို့နဲ့ဘေးကင်းလုံခြုံမှုကိစ္စရပ်တွေကိုဆွေးနွေးတင်ပြခဲ့တယ်လို့သိရပါရယ်မြန်မာနိုင်ငံရဲ့ဌာနအမြဲတမ်းအတွင်းဝင်ဦးမြင့်သူကတော့ဒုက္ခသည်နေရပ်ပြန်ရေးကိစ္စမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့လည်းဆက်ပြီးတော့ဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်
။ we are also willing to bring them back especially for
ဒီလိုနေရပ်ပြန်ခေါ်ဖို့ကျွန်တော်တို့ဘက်ကလိုလားလားရှိပါတယ်။အထူးသဖြင့်ဒီမှာရှိတဲ့ဟိန္ဒူ400ကျော်ပြန်ခေါ်ဖို့ပါ ဒီအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ဝန်ကြီးအဆင့်ဆွေးနွေးမှုတွေဆက်လုပ်သွားမှာပ
ါရွန်ဂျာဆိုတဲ့အတုံးနှုံးနဲ့ပတ်သက်လို့တော့ဒါကိုကိစ္စရပ်တစ်ခုအနေနဲ့စဉ်းစားမှာမဟုတ်ပေမဲ့သူတို့ကိုနိုင်ငံသားဖြစ်ခွင့်ပေးမှာဖြစ်တယ်လို့မြန်မာကိုယ်စားလှယ်ခေါင်းဆောင်ဦးမြတ်သူကရှင်းလင်းပြောပါတယ်မြန်မာအစိုးရအနေနဲ့ကရွန်ဂျာဆိုတဲ့အတုံးနှုံးကိုလက်ခံခြင်းမရှိပါဘူးရွန်ဂျာဒုက္ခသည်တွေကိုနေရပြန်ရေးရှင်းလင်းပြောဆိုတဲ့မြန်မာအစိုးရရဲ့ကြိုးပမ်းမှုဟာတစ်နှစ်အတွင်းမှာဒုတိယအကြိမ်မြောက်လို့ဆိုရမှာပါပြီးခဲ့တဲ့အောက်တိုဘာလကတော့မြန်မာအစိုးရဘက်ကကလန့်ချက်တွေကိုဒုက္ခသည်တွေဘက်ကလက်မခံခဲ့ပါဘူးအခုဒီတစ်ခေါက်မှာတော့ထူးခြားခြားအာဆီယံအဖွဲ့ကကိုယ်စားလှယ်တွေပါပါဝင်လာတာတွေ့ရပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့မြန်မာအနေနဲ့ဒုက္ခသည်တွေပြန်လည်ခေါ်ယူဖို့လိုလားပေမဲ့ဒုက္ခသည်တွေနေရပြန်ရေးအတွက်အတင်းဖိအားပေးမှာတော့မဟုတ်ဘူးလို့ပြောနေပါတယ်ကုလသမဂ္ဂဘက်ကတော့ဒုက္ခသည်တွေနေရပြန်ရေးလုပ်ငန်းစဉ်နှစ်ကွေးနေတာကိုဝေဖန်သလိုဒုက္ခသည်တွေပြန်ဖို့အတွက်လည်းအဆင်သင့်မဖြစ်သေးဘူးလို့ရခိုင်ကပြောဆိုဖူးတာရှိပါတယ်ခင်ဗျာ
ကိုသားညုံပြောပြသွားတာပါရှင်အခုရခိုင်ပြည်နယ်ရဲ့ဒီစုံစမ်းစစ်ဆေးမှုအတွင်ပြစ်ခတ်မှုဖြစ်ခဲ့တာကိုနားဆင်ကြရမှာပါရခိုင်ပြည်နယ်မြောက်ပိုင်းမြောက်ဦးမြို့ပေါ်က INTO နိုင်ငံတကာအဖွဲ့အစည်းကမြန်မာဝန်ထမ်းတဦးဟာမနေ့ညပိုင်းတုန်းကစစ်တပ်ကပြစ်ခတ်ဖမ်းဆီးခြင်းခံခဲ့ရတာကြောင့်တနက်တန်ရနဲ့စစ်တွေစေယုံမှာတင်ထားရပါတယ်စစ်တပ်ဘက်ကတော့သူစီကလက်နက်မိတဲ့အတွက်အကြမ်းဖက်မှုတိုက်ဖျက်ရေးဥပဒေနဲ့အရေးယူထားတယ်လို့ပြောပါတယ်ဒီအခြေအနေကို VOA မြန်မာပိုင်းသတင်းတောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါရခိုင်ပြည်နယ်မြောက်ဦးမြို့ထဲမှာမနေ့ညပိုင်းကမြန်မာစစ်တပ်ကနေဖုန်ကြီးချောင်းတွေကိုဝင်ရောက်စစ်ဆေးနေစဉ်တွင်လမ်းသွားလာနေတဲ့လူတွေကိုတားဆီးစစ်ဆေးရမှာပြစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ INGO ဝန်ထမ်းသူဖြစ်သူကိုရဲလင်းနိုင်ဟာမနေ့ညကမြန်မာစစ်တပ်ကနေပြစ်ခတ်လို့အကြီးထိမှန်ပြီးဒီနေ့မနေ့ပိုင်းမှာစစ်တွေစေယုံကြီးကိုအရေးပေါ်ပို့ဆောင်ခရရတဲ့အကြောင်းကိုရန်သွားရောက်ကြည့်ရှုခဲ့သူရခိုင်တိုင်းဒေသမျိုးနွယ်များစီယုံတွင်မှုဖူစစောထုံးကအခုလိုပြောပါတယ်။
ကျွန်တော်တို့ဒီမိသားစုဝင်တရားမဲ့ပြောကြည့်တာပေါ့လေသူကဒီကနေ့နေ့ပြင်းတယ်နေ့နေ့ဆိုရင်ရမ်းလိုက်တဲ့အချိန်ကြီးတဲ့ကြမလို့စစ်တပ်ကိုယူလာတယ်ခုတော့စစ်တပ်ရောက်ပါပြီကျွန်တော်တို့ဖွဲ့တွေပေါ်ကြည့်နေတယ်ဒါပေမဲ့ကမြေပြင်ကနေတော့ပြီးတော့မှဒီကျောကိုဖောက်ဖို့လို့ပြောပါတယ်မင်းများကသူတို့ကဒီနေ့တဘာဝဗျာညာဖက်ကြတော့အထက်ကျထင်ပါတယ်ချိန်ကားလေးပဲကာဖီအချိန်တော့မဟုတ်သေးဘူးပေါ့လေနော်ကာဖီကကိုးနိုင်မှဆိုတော့တမ်းနဲ့ချင်းချင်းတော့အဲ့ဒီမှာစစ်တပ်ကနေပြီးတော့မှဖုံးကြောင်းတွေကိုဝင်ပြေးနေတဲ့အချိန်လူငယ်တွေကလည်းပဲဆက်ကြဲပေါ်တဲ့အချိန်ဆိုတော့စစ်ဖြစ်ဖို့အတွက်ရခိုင်နေထင်ပါတယ်ဒါမှဆက်ကြဲနေဆိုတော့မကြောက်တော့ဗျာမကြောက်တော့ပြည်သက်ကြီးလိုပဲထင်တာပေါ့နော
်တမ်းမတော်ဘက်ကတော့ဖုံးကြီးချောင်းကိုစစ်ဆေးနေစဉ်တွင်မတင်ကပွဲလူသူဦးဆိုင်ကဲမောင်းပြေးလို့ပြစ်ခတ်ဖမ်းဆီးရတဲ့ဆိုပြီးအနောက်ပိုင်းတန်းစစ်ဌာနချုပ်တမ်းမတော်ပြောခွေရဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်
အဲ့ဒီချစ်စင်မှန်ကကျွန်တော်တို့လားညတော့ကညောက်ဘူးပေါ့နော်။ဟာရှိတယ်။ရှင်ကုန်းတန်းဘုံကျောင်းကိုကျွန်တော်တို့အခုအရင်တော့ရတဲ့တရင်နေနဲ့ဆက်ဆက်ပြီးတော့မှာနော်။အဲ့ဒီရက်ကွက်ကအုတ်ဆွေးပြီးပါတယ်။ဒါနာကြီးဦးကြီးပါတယ်။ပြီးရင်ဟလာရဲပါတယ်။နော်ကျွန်တော်တို့တက်ကတော့ဟလာအပြင်းစည်းလုံးကြီးဆောင်ရပြီလား။ပြင်းစည်းဟလာလုံးကြီးဆောင်ရပြီတော့မှာနော်။အဲ့ဒီကျောင်းပတ်ဝန်းကျင်မှာရှားဖွေးရှားဖွေးခွက်ရင်းနဲ့ရှားပြီးတော့မှာတက်ကအပြင်းစည်းလုံးကြီးလုံးပြီးတဲ့အချိန်မှာ9နာရီ10နာရီဝန်းကျင်မှာအဲ့မှာအရသားတယောက်ပေါ့ဆိုင်ကယ်မောင်းပြီးတော့မှာနော်အဲ့ဒီဘုံကျောင်းထဲကိုဝင်လာတယ်ဆိုင်ကယ်ကိုအရခိုင်းလိုက်တယ်ကျွန်တော်တို့ကအရခိုင်းတဲ့အခါမှာဆိုင်ကယ်ကိုမရဖဲနဲ့လှည့်ပြန်ပြီးတော့မှာမောင်းပြီးအဲ့ဒါနဲ့ကျွန်တော်တို့ကဟောလာလိုအပ်ချက်အရနော်တည်နေတယ်ရထားတဲ့အတွက်ကြောင့်မလို့လိုအပ်လို့ပြောကိုပြစ်ကပ်ပြီးတော့မှာဖမ်းဆီးလိုက်တယ်အဲ့ဆိုင်ကလိုင်စင်မဲ့ပြီးလို့ချင်းရှားလိုက်တဲ့အခါမှာကျွန်ကလက်ဘတော်တလုံးတွေ့တယ်ပြီးရင်ဟောလာလက်ပြုံတလုံးသိမ်းစီရမှုမှုွက်တာလေနော်ဘာဖြစ်လို့ဒီကောင်လက်ထဲမှာလက်ပြုံရောက်နေလဲ
ကြည်တန်ရရရှိသွားတဲ့ကိုရဲလင်းနိုင်ကိုဒီမနက်ပိုင်းမှာအကြံဖက်တိုက်ဖျက်ရေးဥပဒေနဲ့ရဲကဖမ်းဆီးမှုဖွင့်ထားပြီးမြောက်ဦးစေယုံကလည်းစစ်တွေစေယုံကြီးကိုအချုပ်သားလူနာဖြစ်ပို့ဆောင်ခဲ့တယ်လို့ဗိုလ်မှူးကြီးဝင်းစော်ဦးကပြောပါတယ်တနက်နေ့ပြစ်ခံရတဲ့ကိုရဲလင်းနိုင်ဟာ Plan International နိုင်ငံတကာလူမှုဖွဲ့စည်းကဝန်ထမ်းသူဖြစ်ပြီးလက်နက်ကန်ဖွဲ့စည်းတွေနဲ့ဆက်ဆံမှုမရှိဘူးလို့ရခိုင်တိုင်းသားမျိုးနွယ်များစီယုံသွင်းမှုကိုစောစောထွန်းကပြောပါရယ
်ကျွန်တော်ပြသတော့ဒီညီမက NGO ဝင်ထဲမှာပဲ Plan International ကပဲသူကနော်ကျွန်တော်ပြသတော့ဒီညီမကအဲ့လိုမျိုးလက်နက်ကန်ဒီနေပယ်ပယ်မဲ့သူမဟုတ်ဘူ
းပုံနှွချွန်းမြို့နယ်တွင်းမှာလည်းရဲတပ်ဖွဲ့ကနေတန်တရားနဲ့လူငယ်၁၁ဦးကိုစနေနေ့ညနေပိုင်းမှာဖမ်းဆီးခဲ့တယ်လို့ပုံနှွချွန်းမြို့နယ်မဲဆန္ဒနယ်ကအမျိုးသားလွှတ်တော်ကိုယ်စားလှယ်ဦးခင်မောင်လတ်ကပြောပါရယ်
အကုန်လုံးလူငယ်စစ်တယောက်အဆောင်ကထားရတယ်စစ်တယောက်ကတော့အတိတ်ကြီးလို့ရတယ်ဥက္ကဋ္ဌတွေပါတူပေါ့အဲရေးစခန်းကမေ့ကြည့်လေသူကဖြစ်ကာလဖြစ်လို့ဒါကိုရှုဝဲထားတယ်သူ့ဖို့ကောင်မရသေးဘူးသူစစ်နေတဲ့ကာလအဲ့လိုပြောတယ
်ဖမ်းဆီးခံရတဲ့သူတွေထဲမှာရတိတ်တော်မြုပ်နယ်ပြပင်းရင်ကြေးရွာကနေစစ်ဘေးသိမ်းရှောင်လာတဲ့ចောင်းသားသူနဲ့လူငယ်သူလည်းပါဝင်နေပါတယ်လက်ရှိသူတို့တွေကိုဘယ်မှာဖမ်းဆီးချုပ်နှောင်ထားတာတည်တည်ကြကြမသိရှိသေးဘူးလို့အဖမ်းခံရသူနေလင်းထွန်းရဲ့မိသားစုဝင်တို့ကပြောပါရယ်
တို့ဘုံနှံ့ကခန္ဓာဖန်တာတယ်ဆိုပြီးဘုံနှံ့ကခန္ဓာတဲ့ပေါ်တော့ကြာတယ်ပြီးတာပါတို့တော့ဘယ်နေရာမှာစစ်တယ်မှာတော့ဘုံနှံ့ကမှာတော့အဲ့ဒါတော့ရရတော့ဟာမပြရသေးဘူးဖန်တဲ့အချိန်မှာဘူးရပြင်းကစိနေနိုင်စီတရားပါပါတယ်စိနေနိုင်စီတရားပါပါတို့ဘာကြောင့်ဖန်တော့ရေးရတယ်မပြောတော့ဘူးအဲ့ခလေးတင်နေလဲမတည့်တဲ့ကြတာကြောင့်ပြောမှာတော့ဟာဆိုတဲ့
တမရကာဝေးဦးစီးချုပ်ရဲ့မရိကသတင်းထုတ်ပြန်ချက်ထဲမှာတော့ဘုံလူကျုံမြို့နယ်အထက်မြင်းလဲကြီးရွာဆက်လီစိတ်နီးကမသိင်္ဂဘွေရလူငယ်တွေတင်ဆောင်လာတဲ့ကားတစ်စီးကိုစူလာ29ရက်နေ့ညနေပိုင်းမှာဘုံလူကျုံမြို့မှာရဲစခန်းကရဲတပ်ဖွဲ့ဝင်တွေပိတ်ဆို့စစ်ဆေးခဲ့ရမှာလူငယ်10ဦးနဲ့10ဦးမှာ၎င်းတို့နေထိုင်ရာဒေသတည်တိကနေအေအေရခိုင်လက်နက်ကင်ဖွဲ့ကိုဝင်ရောက်ဖို့စီယုံခံရ
ဒီယာဥပဒေရရေယူနိုင်ရေဘုံတို့ကျုံမြို့မှာရဲစကားမှာအသိစိတ်စစ်စစ်မေးမြန်းနေကြောင်းတရင်ထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်မြမတမတော်နဲ့ရခိုင်လက်နက်ကိုင်အေဖွဲ့တို့တိုက်ပွဲဖြစ်စဉ်တွင်အေအေနဲ့ဆက်ဆက်တဲ့ဆိုပြီးတန်တရားနဲ့တမတော်ဘက်ကဖမ်းဆီးထားတာ
ရှင်ခင်ဗျာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်တွေနေရာပြန်ရေးအစီအစဉ်အတွက်မြန်မာနိုင်ငံကြီးဌာနကကုလသမဂ္ဂအဖွဲ့ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားပြီးတော့ဒုက္ခသည်တွေနဲ့ရောဘင်္ဂလားဒေ့ရှ်အာဏာပိုင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်နိုင်ငံတကာပြားကြုံနေရတဲ့ရိုဟင်ဂျာရေနဲ့ပတ်သက်ပြီးတော့ဒုက္ခသည်တွေနေရာပြန်ရေးဟာနှစ်နိုင်ငံက လုံနိုင်ပါမလားနိုင်ငံတကာဖိအားကိုမလုံနိုင်လို့လုပ်ငန်းလုပ်ပြရသလိုဖြစ်နေသလားဒါမှမဟုတ်အခြားဖြေရှာနိုင်မဲ့နည်းလမ်းရောရှိပါလားအခုလာမဲ့အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမိများလို့တဲ့သရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲလီလိုက်အစည်းအဝေးလွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်view မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923822554ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းရှင်တွေကိုကြည့်ကြပါရခင
်ဗျာ။ view American တန်ရဲ့ဓာတ်ရိုက်လေလံဆွေးနွေးကံအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်ရှင်။လာမယ့်အင်္ဂါညဓာတ်ရိုက်လေလံဆွေးနွေးကံမှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်နိုင်ကြပါတယ်။အခုကြံနေသေးတဲ့သတင်းလွှာတွေထဲမှာတော့အမေရိကန်သမ္မတရွေးကောက်ပွဲအတွက်ပါတီတွင်းရှင်ပြိုင်မှုတွေအကြောင်းကိုပြောပြပေးမှာပါအခုသတင်းပတ်အတွင်းမီရှိဂန်ပြည်နယ်ဒက်ထရိုက်မြို့မှာကျင်းပမဲ့ဒီမိုကရက်ပါတီသမ္မတလောင်းတွေရဲ့စကားစစ်ထိုးပွဲအတွင်းကိုယ်စားလှယ်လောင်းတွေဟာတဦးနဲ့တဦးနိုင်ငံရေးအယူအဆချင်းမတူကြဘူးဆိုပြီးခွဲခြားရည်တည်ပြနိုင်ဖို့ကြိုးစားကြပါလိမ့်မယ်ပါတီကိုကိုစားပြုရှင်ပြိုင်ဖို့ကြိုးစားနေကြတဲ့ကိုယ်စားလှယ်လောင်း20ရှိတဲ့အထက်မှာ10ရောက်တသုတ်စီခွဲပြီး2ရက်ဆက်တိုက်ကျင်းပဖို့ရှိတာမှာပါတီတွင်တိုးတက်တဲ့အယူဆရှိသူတွေလို့သတ်မှတ်ခံထားရတဲ့ဘာနီဆန်ဒါစ်နဲ့အလစ်ဇဘက်ဝါရန်တို့နှစ်ဦးဟာမနေ့ကအင်္ဂါနေ့မှပထမနေ့စကားစစ်ထိုးပွဲအတွင်းစင်မြင့်ပေါ်မှာအတူရှိနေကြမှာဖြစ်သလိုဒုတိယနေ့ဗုဒ္ဓဟူးနေ့မှာတော့အားလုံးကြားမှာထိတ်ကပြေးနေတဲ့ဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ဟာလည်းသူ့ကိုတိုက်ခိုက်လာမှတွေကိုခုခံကာကွယ်သွားရမှာဖြစ်ပါတယ်ဒီအကြောင်း VOA သတင်းတောက် Mike O'Sullivan သတင်းပေးပို့ထားတာကိုကိုစော်ဝင်းလှိုင်ကပြောပြပေးပါမယ်ရှင
်လူလူစစ်တမ်းတွေမှာအသာစီးရမှုရော့ကျလာနေပေမဲ့ထိတ်ကနေတည်တည်တာတာဥဆောင်နေစေဖြစ်တဲ့ဒုသမ္မတဂျိုးဘိုင်ဒန်နဲ့တခြားကိုယ်စားလှယ်လောင်းတွေဟာအာဖရိကနယ်ပယ်အမေရိကန်နိုင်ငံသားတွေရဲ့နိုင်ငံသားအခွင့်အရေးလှုပ်ရှားသူတွေထံတွားရောက်ခဲ့ကြပါတယ်လူပြမဟုတ်တဲ့ဒီမိုကရက်အမျိုးသမီးလွတ်တော်အမလေးဦးကိုသမ္မတဒေါ်နယ်ထရမ့်ကဝေဘန်တိုက်ခိုက်ခဲ့တဲ့ကိစ္စကသတင်းတွေထဲမှာလွှမ်းမိုးနေစေပါသမ္မတကသူတို့ကိုလူမျိုးအရေးတိုက်ခိုက်တာလို့ဒီမိုကရက်တွေကပြောပါတယ်ဇွန်လကမိုင်ယာမီမြို့မှာကျင်းပခဲ့တဲ့စကားစစ်ထိုးပွဲအတွင်းဒုသမ္မတရောင်းဂျိုးဘိုင်ဒန်ကိုသမ္မတရောင်းကမလာဟာရစ်စ်ကထိုးနဲ့တိုက်ခိုက်ခဲ့တာကြောင့်လူမျိုးရေးကိစ္စဟာဒီမိုကရက်ကိုယ်စားလှယ်လောင်းနေအကြအဓိကအကြောင်းအရာဖြစ်လာပါတယ်မီရှိဂန်တက္ကသိုလ်ကအရွန်ခေါ်ကတော့ဒီဒီချင်းလုံးမဲ့စကားစစ်ထိုးပွဲဟာတခြားကိုယ်စားလှယ်လောင်းတွေအတွက်အရေးကြီးတဲ့အချိန်ရောက်လာပြီလို့သုံးသပ်ပါတယ်
This may be the final chance for a lot of those 20 candidates to make their mark and the way to do that is by
ကိုယ်စားလှယ်လောင်း20စလုံးကသူတို့ကိုလူတွေတိလာအောင်လုံးရမယ်နောက်ဆုံးအခွင့်အရေးပါလူတွေတိလာဖို့အတွက်ထိတ်မှရှိနေတဲ့ကိုယ်စားလှယ်လောင်းကိုတိုက်ခိုက်ပြောဆိုတာမျိုးလုပ်ရပါမယ်
1994ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ရာဇဝတ်မှုတိုက်ဖျက်ရေးဥပဒေကိုဒုသမ္မတဂျိုးဘိုင်ဒန်ကထောက်ခံခဲ့တဲ့ကိစ္စကို ကမလာဟာရစ်ကတက်ခတ်ခဲ့ပြီးအဲ့ဒီဥပဒေကြောင့်လူတွေအများကြီးဖမ်းဆီးထောင်ချဖို့ဖြစ်လာတယ်လို့ပြောပါတယ်။အဲ့ဒီလိုတက်ခတ်မှုကိုနယူးဂျာစီပြည်နယ်ကအထက်လွှတ်တော်မှကိုရီဘိုကာကလည်းတန်ရောက်လိုက်ပြောကြားခဲ့တယ်လို့သူလည်းဒီကိစ္စကိုမေးခွန်းထုတ်မယ်လို့ပြောပါတယ်။မီရှိဂန်တက္ကသိုလ်ကနိုင်ငံရေးသုတေသီမိုက်ကယ်ထရော့ဂေါတ်ကတော့စီးပွားရေးတိုးတက်အောင်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စကိုမဲဆန္ဒရှင်တွေကကြားချင်နေကြတာလို့ပြောပါတယ
်။ I think they need to focus on issues like healthcare.
ကျမကြီးပညာရေးနဲ့လောကန်ဖန်တီးရေးကိစ္စတွေကိုသူတို့အာရုံစိုက်တင်တယ်လို့ကျွန်တော်ထင်ပါတယ
်လူတို့စစ်တမ်းတွေမှာဒုတိယလိုက်နေတဲ့ Vermont ပြည်နယ်ကအထက်လွှတ်တော်မှ Bernie Sanders ကလည်း Massachusetts ပြည်နယ်အထက်လွှတ်တော်မှ Elizabeth Warren ရဲ့အထက်မှာဆက်ရှိနေအောင်မနေ့စူးစမ်းနေရတာပ
ါ We need a presidential campaign which energizes and excites
American ပြည်သူတွေကိုစိတ်လှုပ်ရှားတက်ကြွစေမယ့်သမရမဲဆွယ်စည်းရုံးမှုမျိုးကျွန်တော်တို့လိုအပ်နေပါတယ်
ဒီလိုစကားစစ်ထိုးပွဲတွေဟာကိုယ်စားလှယ်လောင်းနေအနေနဲ့မဲဆန္ဒရှင်တွေကိုတိုက်ရိုက်စကားပြောဝင်ရတဲ့အခွင့်အလမ်းဖြစ်တယ်လို့လာမယ့်လတွေအတွင်းမှာလည်းနိုင်ငံတော်လိုက်လံပြောဆိုစည်းရုံးနေကြအောင်မှဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်Android address ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်သလို iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရသလိုသတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese App နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်းburmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ်
။ VOA ရဲ့တင်းလာနေညနေခင်းအစီအစဉ်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေမှာတော့စီးပွားရေး၊ဘလော့ဂါတွေပြောသမျှသက်တမ်းအောင်သတင်းလွှာနဲ့သူယုံကြည်ရအစီအစဉ်တွေကိုနားဆင်နိုင်ကြပါတယ်။ line meter 1925 32တို့ကနေနားဆင်နိုင်သလို Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနားဆင်နိုင်ပါတယ်ရှင်။အခုညနေခင်ထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါမယ်ရှင
်။ဟောင်ကောင်လူမှုအနေနဲ့ရုံးဝန်ဆန်ခတ်အခြေအနေကိုဆန့်ကျင်ကြဖို့တရုတ်အစိုးရတာဝန်ရှိသူတွေကဒီကနေ့နှိုးဆော်လိုက်ပြီးအနောက်နိုင်ငံတွေကနိုင်ငံရေးသမားတချို့ဟာမတိမငြိမ်ဖြစ်အောင်လှုံ့ဆော်နေတယ်လို့ဆွတ်ဆွတ်လိုက်ပါတယ်။တရုတ်အစိုးရဟောင်ကောင်နဲ့မကာအိုရေးရာယုံရဲ့ပြောခွင့်ရရန်ကွမ်းကဟောင်ကောင်ကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသအုပ်ချုပ်ရေမွန်ကယ်ရီလမ်ကိုတရုတ်အစိုးရကထောက်ခံတယ်ဆိုတာကိုလည်းထပ်ပြောသွားပါတယ်။သမရိုင်းဘီရိုနဲ့မူဝါဒပိုင်းဆိုင်ရာမကြာခဏအခြေတင်ဖြစ်ထားမှုသူအမေရိကန်အမျိုးသားထောက်လှမ်းရေးအကြီးအကဲဒန်ကုတ်စာနှစ်နှစ်ကြာတာဝန်ထမ်းဆောင်ပြီးတဲ့နောက်ယာရုကနှုတ်ထွက်တော်မယ်အကြောင်းသမရဒေါ်နယ်ထရမ့်ကကြေညာပါတယ်။ဩဂုတ်လ15ရက်နေ့မှာဒန်ကုတ်ယာရုကနှုတ်ထွက်မယ်လို့သမရဒေါ်နယ်ထရမ့်က Twitter လူမှုကွန်ရက်မှာတင်းနှင်းတွင်နေတော့ကရှိပါတယ်။ကမ္ဘောဒီးယားနိုင်ငံဟာတရုတ်နိုင်ငံကနေလက်နက်ခဲယမ်းတန်ချိန်ထောင်ပေါင်းများစွာဝယ်ယူခဲ့တယ်လို့ဝန်ကြီးချုပ်ဟွန်ဆန်ကဒီကနေ့ပြောပါတယ်။ကမ္ဘောဒီးယားရေတဲ့အခြေစိုက်စခန်းတစ်ခုကိုလျှုပ်သွင်းမော်တွေအသုံးပြုခွင့်ပေးထားတဲ့လျှုပ်ဝယ်သဘောတူညီချက်တစ်ခုရှိထားတယ်ဆိုတာကိုညင်းပယ်ပြီးတဲ့နောက်ဂျပန်အတွင်းမှာပဲလက်နက်ဝယ်ယူတဲ့ကိစ္စကိုထုတ်ပြောလိုက်တာပါ။အာဖဂန်နစ္စတန်နိုင်ငံမှာကားတစ်စီးကိုပုံခွဲပြီးတနက်နေ့ပစ်ခတ်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုကြောင့်လူအယောက်20ထဲမှနေသေဆုံးပြီး50ကျော်ဒဏ်ရာရသွားတယ်လို့အာဖဂန်အာဏာပိုင်တွေကပြောပါတယ်။လူ85ယောက်ထဲမှနေကိုအာဖဂန်အစိုးရတပ်ဖွဲ့ကကယ်တင်ခဲ့ရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။အာဖဂန်ထောက်လှမ်းရေးအကြီးအကဲဟောင်းအမ်ရူလာဆလေဦးဆောင်နဲ့အာဖဂန်နစ္စတန်ဂရင်းထရန်ပါတီရုံးဆိုင်ရာခြံဝန်းတစ်ခုထဲမှာအထူးကံပုံခွဲသူတွေကပုံခွဲတိုက်ခိုက်တာဖြစ်ပါတယ
်။တနင်္လာနေ့ညနေခင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းပြောပြပေးသွားတာပါ။ဒီညနေ့အစီအစဉ်ထုတ်လုပ်ရေးမှုကကိုဇော်ဝင်းလှန်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့အယ်ဆန်တိုစ်ဖြစ်ပါတယ်ရှင်။အခုကျမတို့အတန်းလွှင့်နေတဲ့ရေဒီယိုအစီအစဉ်ပြီးချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA ရဲ့နေ့စဉ် TV အစီအစဉ်ကိုလည်းကြည့်ရှုနိုင်ကြပါတယ် VOA သောတာရှင်များနဲ့တို့ကမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington. From Washington, this is VOA News.